အခုဆွေးနွေးခန်းအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးတက်ပါ။ COVID-19 ကာယရောဂါဖြစ်ပေါ်တာ6လတည်းရောက်လာချိန်မှာဒီရောဂါနဲ့တိုက်ဆုံးရသူကကမ္ဘာမှာ6သိန်းဝန်းကျင်ရှိတာနေပါပြီ။ကာကွယ်ဆေးထုတ်နိုင်ဖို့လည်းနိုင်ငံအများပြားကအပြင်းထန်ကြိုးစားနေကြပါတယ်။ဒီထက်ကအလားအလာရှိတဲ့ဆေးရည်နဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မတ်ခင်စာဝန်ကြီးကိုဆက်သွယ်နေတယ်ဆိုပြပေးပါတော့။မြန်မာနိုင်ငံမှာကဒီဒုတိယလှိုင်းကိုအရင်ကြောက်နေကြပါတယ်ဆိုတော့ဒီလိုဒုတိယလှိုင်းကြောက်နေချိန်မှာကာဝယ်ဆေးရလည်းမထွက်နိုင်သေးဘူးပေါ့နော်ကာဝယ်ဆေးရလည်းမထွက်သေးဘူးဆိုတော့လူတွေကဒီကာဝယ်ဆေးဘယ်တော့ရမလဲဆိုတာသိကြနေကြပါတယ်ဒီရုရှားကလည်းကာဝယ်ဆေးထုတ်နိုင်တယ်ပြောတယ်မဲ့ဟိုစိတ်ချဘူးလေပြောကြတော့လေဆိုတော့ဒီကာဝယ်ဆေးအလားအလာရှိတဲ့ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအလားအလာရှိတဲ့ကာဝယ်ဆေးဘယ်နှခုလောက်များတွေ့နေပြီလဲဆိုတာ
ဟုတ်ကဲ့ဟုတ်အလားအလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဆုံးတစ်ခုအနေနဲ့ကတော့ US အခြေစိုက်ကုမ္ပဏီ Moderna ကုမ္ပဏီကထုတ်နေတဲ့ mRNA 1273ကတော့အခုနံပါတ်ထိတ်ဆုံးကနေတော့ပြေးနေတယ်ပေါ့Phase 3မှာရောက်နေတဲ့ဟာတွေအကုန်လုံးပေါ့။ဟုတ်။အာနံပါတ်1ကတော့ဒီ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ဒါကစေးတစ်ခုဖြစ်ပါတယ်။အာဒါသူတို့က Phase 3ကိုသူတို့ Phase 3ကိုစခဲ့တဲ့ဟာက July 28ရက်နေ့မှာစခဲ့တာဖြစ်ပါတယ်။အာနံပါတ်2ကတော့Pfizer နဲ့ now Pfizer ရဲ့ German company ရဲ့ now တရုတ် company တို့ခုရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတခုရှိတယ်။အဲ့ဒါလဲ mRNA vaccine mRNA ကပဲသေးပဲ။အဲ့ဒါဟာလဲဒါကသူနံပါတ်သူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။ Now နောက်တစ်ခုကကြတော့တတိယခုအနေနဲ့ဆိုလို့ရှိရင် cancer virus ဆိုတော့တရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက် biotech company ဖြစ် biotech ဇီဝနည်းပညာ company ဖြစ်ပေမဲ့သူကဒီတရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှိရင်တော့သူတို့ကဒီထိုးမိတ်ကိုပေးထားပြီးထိုးခွင့်ကိုပေးထားပြီးဆိုပြီးတော့သိရပါတယ်အဲဒါမဲ့ပြည်သူတွေအတွက်ကိုသူတို့ Phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြမယ်ဆိုပြီးတော့လည်းသိရပါတယ်အဲနောက်နံပါတ်4ခုကကြတော့ Oxford က University of Oxford UK ခြေစပ် University of Oxford ကသူတို့ကဒီ Sweden company နဲ့ပူးပေါင်းပြီးတော့သူတို့လုပ်တဲ့ဟာပါပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတဲ့ဟာအဲ့ဒါလည်းဒီ Phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်ไซกอนนี่ตะคูเว้ยตรุ้ยเนี่ย Phase 3ကိုじゃ UAE มาตรุ้ยสပြီးတော့လူတွေကိုစမ်းနေပြီလူတွေကိုစမ်းနေပြီဆိုပြီးတော့တို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာတော့ဒါဟိုလေးစောင့်ကြည့်အောင်မယ်ပေါ့เนาะအဲ့လိုမျိုးရှိပါတယ်ဟုတ်
ဟုတ်ဆိုတော့ပေါ့เนาะဟိုဒါရီကအကုန်လုံးကအဆင့်3နဲ့စမ်းတက်ထားတဲ့ဆေးတွေပေါ့เนาะဆိုတော့အဲ့ဒီမှာမှာအလားအလာရှိဆုံးအကောင်းဆုံးပေါ့เนาะအဲ့ဆေးကဘာဆေးလို့ပြောနိုင်မှာ
ကျွန်မကတော့ဒီ US ဘက်ကဟာဒီအဖတ်များတဲ့ခါကျတော့ဒီ US ကဒီသွားနေတဲ့ Pfizer နဲ့ဒီ Moderna နဲ့ကိုဟိုတော့ဟိုသူတို့အရင်ဆုံးဖြစ်မှာပါလားတော့မသိသေးဘူးမယ်သူတို့ဘက်ကစစ်နေတဲ့ဟာတွေတော့များနေပြီလို့ပြီးတော့သိထားပါတယ်နောက်တစ်ခုကဒီ Oxford University of Oxford နဲ့သူ Sweden နဲ့တူတွဲပြီးတော့ဈေးလာစမ်းသပ်နေတယ်ဆိုတဲ့ဟာတွေလည်းဒါ data တွေထပ်ထပ်ပြီးတော့စောင့်နေသုံးမယ်ဆိုတဲ့ခါကျတော့သူတို့တွေကတော့အခြေအနေကောင်းတယ်ဆိုတော့ကျွန်မယူဆပါတယ်ရှင်ဟုတ
်ဟုတ်ဆိုတော့ဆက်စပ်ပြောတော့တယ်ထင်ပါတော့ဒီ mRNA ကိုအခြေတည်ပြီးတော့ဆန်းတယ်ဆိုတာဘယ်လိုဆန်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တစ်မျိုး RNA တည်းကတစ်မျိုးပဲပေါ့နော်ဆိုတဲ့အခါကျဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွဲဝင်နေမှာတော့မျိုးဗီဇ DNA ဆိုတာမျိုးဗီဇ DNAလူတွေရောဒီတက်ရှိသတ္တဝါတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိတယ်ပေါ့နော်ဒီ DNA ကနေပြီးတော့protein တွေတော့ cell အချင်းချင်းမှာ glue ခန္ဓာကိုယ်တွေက cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ်။ protein တွေထွက်ဖို့အတွက်က DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်။သူကဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်။ဆိုတော့အခုဒီ virus ကိုသူအခုဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာ messenger RNA အရှိကော messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်အာဆိုတော့ဒီသူ့ရဲ့ဟို concept ကဘာကိုအခြေခံလဲဆိုတဲ့ခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်ရဲ့ဟိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟို အတူဖြစ်ဖို့အတွက်ကိုအထောက်ကူပေးမယ် mRNA တကူပေါ့အဲ့ mRNA တကူကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခုခံအားရဲ့ခန္ဓာကိုယ်ရဲ့ခုခံအားကိုသူကပြန်ပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားဒီ mRNA ကထွက်လာတဲ့ virus အတူကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီတုံ့ပြန်တဲ့ဟာဒီ virus အစ်စ်ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်မို့ဒီခန္ဓာကိုယ်ရဲ့ခုခံအားမှာမှန်းညံဆိုတဲ့ဟာတခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ
်ဟုတ်ဆိုတော့ဘောနော်အခုကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှမဟုတ်တည်ပါလ
ားကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကသူကဟိုဆိုဂျိုဘေးထွက်ဆိုဂျိုသည်ကောင်းကျိုးထက်ပေါ့နော်အခုဆိုးကျိုးနဲ့ကောင်းကျိုးနဲ့နှစ်ခုကိုရှင်ရတာပေါ့နော်ဘယ်စိမ့်မဆိုဆိုးကျိုးနဲ့ကောင်းကျိုးနဲ့ကိုရှင်ရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးသည်ကောင်းဟိုမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတာနေတယ်အဲ့ဒါမျိုးကိုပြောတာပေါ့နော်အဲ့ဒါမျိုးသည်ကောင်းတယ်ခုကကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအခန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါ
ဆိုတော့ဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်ဆန်းရတယ်ပေါ့နော်အဆင့်၃ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါအဆင့်၃ကျမှစိတ်ချရတယ်ပြောလို့ရတယ်ဘာလို့လဲဆိုအဆင့်၁မှာကသူကဒီလူ၁၀ကဏ္ဍလောက်ကလေးနဲ့ခဏဆန်းလိုက်တယ်ဆန်းရခါကျရင်ဒီအဆင့်၁မှာသူကဒါလူတွေကိုဘယ်လောက်ပေးရမလဲ dosage တွေကိုသူတို့မှန်းမယ်အာနောက်ပြခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွားဟို case တွေစိုးစိုးရွားရွားဟိုဆိုးကျိုးတွေရှိကြလဲဆိုတဲ့ဟာကိုစမ်းမယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူရဲ့ပုံမှန်လားပေါ့နော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဟိုသူဒီဒီဟာဒီဘလောက်အထိ safe ဖြစ်သလဲ။ဒါပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပို့စမ်းတယ်။ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ထီရတယ်9000 6000 9000တချို့ဆိုလို့ရှိရင် 3000 ခုဒီမော်ဒာနာဆိုလို့ရှိရင်သူ 3000 နဲ့စပြီးစမ်းနေရဆိုတော့ဒါလိုမျိုးစမ်းနေရဆိုတဲ့ဟာဒီအာဘာလူစမ်းတဲ့လူများလာလေလေသူ့ရဲ့ဒီဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာမှုတွေနည်းလာလေလေပေါ့နော်အဲ့လိုမျိုးရှိတယ်အဲ့ဒါကြောင့်ဒါ phase 3ရအရေးကြီးတယ်ဆိုပြီးပြောတာ
ဟုတ်ကဲ့ဆိုတော့အခုပေါ့နော်ဟိုရင်ဟိုရုရှားမှာဆိုလို့ရှိရင်ဟိုရုရှားအဆင့်တက်မှုပါဆိုလို့ရှိရင်အစိုးရကနေပြီးတော့ချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါဟိုစိတ်ချတယ်မချဘူးဆိုအဲ့ပုံမှာမူတည်ပြောတာဖြစ်မှာနော
်ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်3ကိုသူတို့အခုဒီရုရှားကပေါ့နော်ကျွန်တော်ဖတ်ရတော့ဆိုရင်ရုရှားကသူကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ငန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချစ်ချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဟိုဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကဟိုခုခံအားပြီးဟိုပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်တော့ဟိုနည်းနည်းပဲကွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင်ပေါ်မှာပြီးတော့စစ်တဲ့တော့ပြန်လူကဘလောက်ဖျားတတ်မလဲ။နောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကောင်ဒီဟိုကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစ်စ်ကိုသူကဒီကုနိုင်စွမ်းလို့ယောဂပေးနိုင်စွမ်းလို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေ။ဆိုတဲ့ခါကျတော့အ ਨੇ ဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတော့ကြာမှာခန္ဓာကိုယ်ကခုကသူ့ကိုတုံ့ပြန်မှာ။ဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်ကြီးဆိုးရွားသလဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်။သူတို့ရဲ့လေးလာမှုနေသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ်။ confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့ဟုတ်။ဟုတ
်။ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
။ကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်။နောက်ပြီးတော့ဘေးထွက်ဆိုးကျိုးသည်လည်းနည်းတယ်ပေါ့နော်။အဲ့ဒီဟာနှစ်ခုပြည့်စုံမှသာလူကဟိုဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတော့ကာကွယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးတော့ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့ဒါမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တဲ့အတွက်ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍခါထိုးရမှာလေပေါ့နော်အခုမော်ဒာနာဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆက်ထိုးရမှာနှစ်ခါစင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဟာမျိုးတွေဘယ်လိုပုံစံမျိုးပေးမှလဲပုံစံ procedure ပုံစံလေးကို procedure ပုံစံနဲ့နောက်ပြီးတော့ဟို dosage ဘယ်လောက်ပေးမှာလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုစာအမြင်ပါဟိုယုံကြည်စိတ်ချရမယ်ဟိုကြည်လူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာတာနဲ့ထိုးနိုင်မယ်ပေါ့အဲ့ဒါမျိုးပြောတာပါ
အခုပေါ့နော်မြန်မာနိုင်ငံမှာဒီကူးစက်မှုနှုန်းအရန်မြန်တဲ့အမျိုးအစားတစ်မျိုးတွေပေါ့နော်နိုင်ငံများကပြန်လာတဲ့လူတွေရှိမှာတွေ့ထားတယ်လို့သူတို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်မြန်မာနိုင်ငံမှာဘာတွေသတိထားသင့်လဲလည်းမပြောပြပေးပ
ါဟုတ်ကဲ့ပါဟိုကျွန်မကတော့အခုဒီလလန်းမိသလောက်ကိုတော့မိဘဆွေမျိုးတွေတငယ်ချင်းတွေကိုလည်းကအများကြီး view site ပါဆိုပြီးတော့ပြောပါတယ်ဒီဟာဒီဟိုကာကွယ်ဆေးမတိုင်ခင်မပေါ်ခင်အထိလူတွေကတော့ဒီလိုမျိုးပဲဆက်ပြီးတော့ဟိုစိုးရိမ်နေရအောင်ပါပဲပေါ့နော်ဆိုတော့အခါကျတော့ဟိုဒီအခုဟာကအခုအချိန်နေရဒီ COVID-19 ကသူကကာကွယ်ဆေးမပေါ်ခင်အချိန်ထိကတော့လူတွေကတော့ဒီခေါက်ခေါက်ပါနေရမယ်တန်တန်ရှင်းရှင်းနေရမယ်မျက်နှာနှာခေါင်းဆေးအပြင်းသွားတဲ့ခါကျရင်နှာခေါင်းဆေးအုပ်သွားမယ်လူစုလူဝေးရှောင်ချရမယ်ဒါတွေကတော့မလုံးမဖြစ်လုပ်နေရမှာပဲကာကွယ်ဆေးမပေါ်ခင်အထိရတော့ပေါ့နော်ကာကွယ်ဆေးပေါ်သွားပြီလူတွေအကုန်လုံးရနိုင်ပြီဆိုတဲ့ခါကျရင်ကြာရင်တော့ဒီဟာစီဒီဟာကဟိုပြန်ပြီးတော့ short လို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မတိုင်ခင်အထိရတော့ကိုရီးယားသတိနဲ့ထားပြီးတော့သွားနေရမယ်တအားကြီးကြောက်ပြီးတော့ဟိုတခါဟိုအရင်ဟိုတုံလုံးချောက်ချဖို့လည်းမလိုဘူးပေါ့နော်အာဘာလို့လဲဆိုတော့ကိုကဒီ virus နဲ့ဒီ virus ကအပြင်မှာရှိနေတယ်ဆိုတဲ့ဟာကိုလည်းဟိုလက်ခံထားရမယ်။နောက်ပြီးတော့အဲ့လိုဟိုမသွားမဖြစ်တဲ့ကိစ္စမျိုးတွေမှာသာအပြင်သွားရမျိုးတွေတာပေါ့နော်။အဲ့လိုမျိုးဟိုကိုကပို့ပြီးတော့ပြောလို့အဆင်ပြေတယ်ပေါ့နော်။အဲ့လိုမျိုးတွေကြတော့ပို့ပြီးတော့ဟို recommend ပေးတယ်လို့ပြောရမှာပေါ့နော်။ကျွန်မကမသွားမဖြစ်မှသာသွားလို့အဆင်ပြေမယ်။ဘာလို့လဲဆိုတော့ဒီတိုင်းအပြင်မှာလူစုလူဝေးနဲ့အပေါင်းအသင်းတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ကတော့ဒါဟိုကိုလည်းမသိနိုင်ဘူး။ကိုကနေပြီးတော့တခြားလူကိုတခါထပ်ပြီးတော့ကူတော်လားဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးတွေကြောင်းဟိုနည်းနည်းသတိလေးတော့ထားပေးဖို့တော့လိုအပ်ပါရဲ့ရှင်ဟုတ်
ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်